တန်ရှင်များကျမ်းမာတော်မူပါစားရှင်ပထမအကြိမ်ပြည်ထောင်စုလွှတ်တော်မှာပြည်ခိုင်ဖြိုးပါတီကဖွဲ့စည်းပုံခြေခံဥပဒေကိုပြင်ဆင်ဖို့ကြိုးစားတော်လဲလွှတ်တော်ကိုယ်စားလှယ85ရာခိုင်နှုန်းကျော်ထောက်ခံတဲ့ပုံမှန်တစ်ခုတည်းရရှိပြီးဇယားနှစ်ကိုတော့မဆိုသလောက်ပြင်ဆင်နိုင်ခဲ့ကြပါတယ်ဒုတိယအကြိမ်ပြည်ထောင်စုလွှတ်တော်မှာတော့ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးကိုရွေးကောက်ပွဲကတိအတည်နဲ့ပေးခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါအဝင်တပ်မတော်သားနဲ့ပြည်ခိုင်ဖြိုးအမတ်များကဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ချက်မူကြမ်းပေါင်း9ခုကိုတင်သွင်းလာခဲ့ကြပါတယ်တကယ်တော့2019ခုနှစ်နှစ်လေကာလများမှာ2008ဖွဲ့စည်းပုံခြေခံဥပဒေကိုပြန်လည်သုံးသပ်ပြီးပြင်ဆင်ချက်ဥပဒေမူကြမ်းရေးဆွဲဖို့ကော်မတီရဲ့အဖွဲ့ဝင်45ဦးကိုနိုင်ငံရေးပါတီအသီးသီးကအချိုးကျကိုယ်စားလှယ်များနဲ့တတိပုဂ္ဂလကိုယ်စားလှယ်အချို့နဲ့ပါဝင်ဖွဲ့စည်းခဲ့ကြပါတယ်တိုင်းရင်းသားပါတီများရဲ့ပြင်ဆင်ချက်များအပါအဝင်စုစုပေါင်းပြင်ဆင်ချက်3,900ကျော်ကိုကော်မတီကလက်ခံရရှိခဲ့ကြပါတယ်ဒါပေမဲ့လည်းကော်မတီကနောက်ဆုံးပြင်ဆင်ချက်ပေါင်း114ချက်ကိုရွေးချယ်ဆုံးဖြတ်ရမှာအများစုကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့လွှတ်တော်ကိုယ်စားလှယ်များသာဖြစ်လို့လွှတ်တော်ကိုရောက်ရှိလာတဲ့ပြင်ဆင်ချက်မူကြမ်းမှာတိုင်းရင်းသားပါတီများရဲ့ပြင်ဆင်ချက်များမပါဝင်တော့ဘူးလို့ဆိုကြပါတယ်သောတာရှင်များရှင်ဖွဲ့စည်းပုံခြေခံဥပဒေကိုပြင်ဆင်ဖို့လွှတ်တော်တွင်အင်အားစုများအားလုံးကသဘောတူကြတော့လေဘယ်ပုံမှန်တွေကိုဘလို့ပြင်ကြမယ်ဆိုတဲ့အပေါ်မှာတော့ကွဲပြားကြတာကိုတွေ့ရပါတယ်လွှတ်တော်ကိုယ်စားလှယ်149ဦးကမတ်လအတွင်း9ရက်တာဆွေးနွေးကြရမှာအပြန်အလှန်ကန့်ကွက်မှုတွေပုတ်တိုက်မှုတွေပြင်းထန်ခဲ့ကြပါတယ်ဖွဲ့စည်းပုံခြေခံဥပဒေကိုပြင်ချင်ရင်ပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်85ရာခိုင်နှုန်းကျော်မှပြင်ဆင်နိုင်မယ်ဆိုတဲ့ပုံမှန်436ခုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကရွေးကောက်ခံကိုယ်စားလှယ်3ပုံ2ပုံထောက်ခံမဲနဲ့ပြင်ဆင်ခွင့်ရဖို့ဥပဒေမူကြမ်းတင်ပြလာပါတယ်။တပ်မတော်ရဲ့သဘောထားကတော့လွှတ်တော်ကိုယ်စားလှယ်3ပုံ2ပုံနဲ့ဖွဲ့စည်းပုံခြေခံဥပဒေကိုပြင်ဆင်ခွင့်ပေးလိုက်တာနဲ့တပြိုင်တည်းတက်လာတဲ့အစိုးရတိုင်းကကိုယ်သဘောကျသလိုပြင်ဆင်ပြတ်တန်းနေကြမှာမို့ကန့်ကွက်ရတာလို့ဆိုပါတယ်။တခါအရေးပေါ်ကာလအခြေအနေမှာရှိမဲ့ကာကွယ်ရေးဦးစီးချုပ်ရဲ့အခွင့်အာဏာများကိုတမရကိုလွှဲပြောင်းရယူစေဖို့ပြင်ဆင်ချက်အပါအဝင်မြမနိုင်ငံရေးမှာတပ်မတော်ရဲ့အခန်းကဏ္ဍလျှော့ချရေးဆိုင်ရာပြင်ဆင်ချက်များကိုတပ်မတော်နဲ့ပြည်ခိုင်ဖြိုးကကန့်ကွက်ခဲ့ကြပါတယ်တပ်မတော်ကခုခံကာကွယ်ရာမှာမြမနိုင်ငံရေးမှာပါလီမန်ဒီမိုကရေစီခေတ်ကနိုင်ငံရေးအာဏာလုမှုတွေနဲ့အုပ်စုဖွဲ့မှုတွေကြောင့်တိုင်းပြည်မငြိမ်မသက်ဖြစ်ခဲ့ရတယ်လို့အကြောင်းပြပါတယ်ဒီလိုနိုင်ငံတော်မှာအန္တရာယ်ကျရောက်လာရင်တပ်မတော်ကသာဒါဝင်ယူရမှာဖြစ်တယ်လို့တဆိုင်မမတ်ယုံကြည်ထားတာကိုတွေ့ရပါတယ်။တမရအရေးချင်းကန့်သက်ချက်ဖြစ်တဲ့ပုံမှန်59စာလုံးကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပယ်ဖျက်ဖို့တင်ပြလာပြီးတပ်မတော်နဲ့ပြည်ခိုင်ဖြိုးကဒီကန့်သက်ချက်ကိုဝင်ကြီးအဆင့်အထိအကျုံးဝင်စေဖို့ပြင်ဆင်တင်သွင်းကြပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဥပဒေပြင်ဆင်ချက်မူကြမ်းမှာလွှတ်တော်တွင်တမရတော်သားကုစလေများကိုတတိယကျင်းလွှတ်တော်တက်တန်းကစားပြီးရာဂိုင်နှုတ်အလိုက်တဖြည်းဖြည်းလျှော့ချသွားဖို့အဆူပြုတ်ခဲ့ပါတယ်။ဒါအပြင်ကာကွယ်ရေးနဲ့လုံခြုံရေးကောင်စီကိုအရက်သားကုစလေအများစုနဲ့ပြင်ဆင်ဖွဲ့စည်းဖို့လည်းပါရှိပါတယ်။တမရတော်သားကုစလေများရဲ့ကန့်ကွက်ဆွေးနွေးချက်တွေကိုအနှစ်ချုပ်ကြည့်လိုက်တဲ့အခါကျမတို့နိုင်ငံမှာလက်နက်ကင်များမချုပ်ငြိမ့်သရွေ၊နိုင်ငံရေးအခြေအနေမတည်ငြိမ့်သရွေ၊မြန်မာနိုင်ငံရေးမှာတမရတော်ရဲ့ဦးဆောင်မှုအခန်းကဏ္ဍကိုရှော့ချသွားမှာမဟုတ်ဘူးဆိုတဲ့အနေအထားကိုရှင်းရှင်းလင်းလင်းသိလိုက်ရပါတယ်။ဒါကိုကြည့်ချင်းအပြင်ပြီးခဲ့တဲ့၄နှစ်တာကာလများအတွင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့တမတော်အခြားအမျိုးသားပြန်လည်တင်မြှင့်ရေးအတွက်အောင်မြင်စွာညှိနှိုင်းဆွေးနွေးနိုင်ခြင်းမရှိတာထင်ရှားပေါ်လွင်လာပါတယ်။ဒါအပြင်ညီသည့်နိုင်ငံရေးပါတီကရွေးကောက်ပွဲမှာတောင်ပြိုကမ်းပြိုအနိုင်ရသည်ဖြစ်စေတမတော်နဲ့ယုံကြည်မှုမတီးဆောက်နိုင်သမျှ2008ဖွဲ့စည်းပုံခြေခံဥပဒေကိုပြင်းစင်နိုင်မှာမဟုတ်ကြောင်းတမတော်ဘက်ကထင်ထင်ရှားရှားသတင်းစကားပါလိုက်တာဖြစ်ပါတယ်ထူးခြားချက်ကတော့နိုင်ငံသားပါတီများလိုလားတောင်းတနေတဲ့ဖက်ဒရယ်နိုင်ငံတော်အတွက်ရေးကြီးလိုအပ်ချက်ဖြစ်တဲ့ပုံမှန်261ပြင်ဆင်ရေးကိုတမတော်နဲ့ပြည်ခိုင်ဖြိုးကိုယ်စားလှယ်များကသူတို့ရဲ့ဥပဒေမူကြမ်းမှာပြင်ဆင်တင်သွင်းပေးခဲ့ကြပါတယ်မူရင်းပုံမှန်261ကပြည်내နဲ့တိုင်းဝန်ကြီးချုပ်များကိုနိုင်ငံတော်သမ္မတကခန့်အပ်ရတာဖြစ်ပြီးပြင်ဆင်ချက်မူကြမ်းကတော့ဝန်ကြီးချုပ်ကိုပြည်내နဲ့တိုင်းလွှတ်တော်များကခန့်အပ်ရေးဖြစ်ပါတယ်။ဒီပြင်ဆင်ချက်ကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့လွှတ်တော်ကိုယ်စားလှယ်တချို့ကကန့်ကွက်ဆွေးနွေးရတဲ့အတွက်တိုင်းရင်းသားအမတ်များကတစ္ဆာဖောက်ခံရတယ်ဆိုတဲ့ဆွေးနွေးချက်တွေပေါ်ထွက်လာခဲ့ပါတယ်။သောတာရှင်များရှင် ပြည်ထောင်စုလွှတ်တော်ကိုအဆိုပြုတင်ပြလာတဲ့ပြင်ဆင်ချက်တွေအနေနဲ့နိုင်ငံတော်အနာဂတ်အတွက်ရေးကြီးတဲ့ပြင်ဆင်ချက်များကိုခုနှစ်ဆယ့်ငါးရာခိုင်နှုန်းကျော်ထောက်ခံပေးမရရှိခဲ့ကြပါဘူး။တကယ်တော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်အနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ခြင်းကိုရွေးကောက်ပွဲကတိမှုအကောင်အထည်ဖော်ဆောင်ရွေးကောက်ပွဲကတိမှုအကောင်အထည်ဖော်တဲ့ဆိုတာထက်တမတော်အ sin dia mo, samya dam yu be pite mare. Nyama nanga yi ma, e aji nanga yi azu miaja, says that ni nai sunu ipi shade, jinji mu ane rajao. Quasi bom pinsen and josa jamma omi embe, lutoya dambushi at chimiane, pidu banangwimia, so shungia bade. Nanga yi gongs omia anine, pidu lurugo, pimalana in your lintet we be mesa. Quasi bom chicken udi ye be tajago. Pau twen nine, Lunga Musa de Miago, Pew Town Jimpsy, Naga Nangano Tiku, T Sound Najabazi, Lu, Sutang Layabari. Dota Shimia, Shrillan, Chemi Jabazi, Matu Guevia Mumia, Dambutani, Jama, Ninu de Machine.